မေးမှပြောပြခဲ့တာပါခင်ဗျာ။စကိုင်းတိုင်းကနေမျိုးနဲ့ချင်းတွင်းမြေဘေးကကင်းရွာကိုစစ်ကောင်စီကလေကြောင်းစစ်ကူနဲ့အင်အားဖြည့်တင်းပြီးတပ်ဆွဲထားတာကြောင့်ဒေသခံရွာသားတွေရွာထဲမှာပိတ်မိနေကြပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာလည်းနေအိမ်တွေမီးရှို့ခံနေရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုရဲမွန်ပြောပြမှာပါခင်ဗျာ။
စကိုင်းတိုင်းဒေသကြီးချင်းသွင်းမြစ်ဘေးကကဏီမြို့နယ်အပိုင်းထဲကကင်းရွာကိုအဂုတ်လ18ရက်နေ့ကရဟယင်3စီးနဲ့စစ်ကောင်စီတပ်သားတွေကိုချသွားပြီးကျေးရွာထဲမှာတက်ဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်။ရုတ်တရက်ရဟယင်တွေနဲ့ရောက်လာတာဖြစ်တဲ့အတွက်ဒေသခံတွေတင်းရှောင်ခွင့်မရခဲ့ပဲကျေးရွာထဲမှာပိတ်မိနေတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကဏီဒေသခံတို့ကအခုလိုပြောပါတယ်။န
ေရတော့ဒီတိုင်းဗလိုင်းဝဲလာချသွားပြဟုတ်။ဒါလေရင်နဲ့လာချပြဟုတ်။ချပိုက်တာတိနေယူသုံးနည်းပြောင်းအဲ့ငါတိုက်ပွဲပါညာမဖြစ်ဘူးရလာချပြီးတော့သူတို့အဲ့မှာမပြေးနိုင်တဲ့ပြည်သူ50နဲ့100ကျားလောက်မှဖမ်းထားရတယ်ဟုတ်ကျွန်တော်တို့စစ်တင်းမော်တစီရရှက်ပြေးနှစီရစုံလာပြီပဲဟုတ်အဲ့ကောင်ကာပါပေးခြင်းနဲ့အတွက်ကြောင့်လို့ကျွန်တော်တို့ထင်တာပေါ့ဟုတ်ဒီနေ့အချိန်လေးဘာမှထူးခြားမှုမရှိသေးဘူးဒါပေမဲ့ငြင်းနေရတယ်ဟုတ်
စစ်ကောင်စီကလေရင်နဲ့ရုတ်တရက်ရောက်လာလို့ထွက်ပြေးချိန်မှာဒေသခံတူအမောဖောက်ပြီးတေဆုံးသွားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တယ်လီဖုန်းလိုင်းတွေဖြတ်တောက်ထားတဲ့အတွက်အတီးပြုတ်ကိုခင်းရင်နေတယ်လို့ဒေသခံတွေကပြောပါရယ်လက်ရှိမှာစစ်ကောင်စီရေရင်တွေဟာမင်းကင်းမြို့ကနေစုံစမ်းလာကမင်းကင်းမြို့နဲ့ကနေမြို့ကြားကိုရောက်ရှိနေပြီလဲဖြစ်ပါရယ်စစ်ကောင်စီဟာစကိုင်းတိုင်းမြို့တော်ဖြစ်တဲ့မုံရွာမြို့ကနေစကိုင်းတိုင်းအထက်ပိုင်းကိုလက်နက်ရိက္ခာတွေနဲ့ကုန်ပစ္စည်းတွေကိုတယူပို့ဆောင်ရမှာချင်းသွင်းမြို့ကိုအဓိကအားထားပြီးရေရင်တွေနဲ့တယူပို့ဆောင်နေရလဲဖြစ်ပါရယ်ကုန်းလန်းကျောင်းကနေဖြတ်တန်းချိန်မှာမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိတဲ့အတွက်ရေချောင်းကိုရာအဓိကအားပြုပြီးတွာလာနေတာဖြစ်တယ်လို့စစ်ကောင်စီတပ်အင်အားတွေကိုလည်းလေချောင်းအကူအညီနဲ့ပို့ဆောင်နေရလဲဖြစ်ပါရယ်စစ်ကောင်စီရေရင်တွေဟာချင်းသွင်းမြစ်တလျှောက်ဖြတ်တန်းတွာလာတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်လေရှိပါရယ်စစ်ကောင်စီရေရင်တွေဟာလည်းကန့်ကတ်ရန်နာချိန်မှာမြစ်ဘေးကကျေးရွာတွေကိုနေမြေရှင်းလင်းတာတွေလုပ်ပြီးနေအိမ်တွေကိုမီးရှို့တဲ့အတွက်ကနေနဲ့မင်းကင်းမြို့ကျေးရွာတွေကထောင်ထဲချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့ရပါရယ်ဒါကစကိုင်းတိုင်းကအခြေအနေပါ။မကွေးတိုင်းပေါင်းမြုတ်နယ်မြောက်ပိုင်းအထက်ချိုင်ဆောင်နဲ့အောက်ချိုင်ဆောင်ကျေးရွာကနေအိမ်တွေကိုအော်ဂိုလာ16ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကဝင်ရောက်မီးရှို့သွားတယ်လို့ဒေသခံတွေကပြောပါရယ်။နေအိမ်တွေမီးလောင်ဆုံးရှုံးပြီးမိုးရွာသွန်းတဲ့အတွက်မီးဘေးသင့်စစ်ဘေးဒုက္ခသည်တွေမှာအခက်အခဲတွေရှိနေတယ်လို့ဒေသခံသူကပြောပါရယ်
။ဟိုချိုင်ဆောင်ကိုဝင်လာတော့16ရက်နေ့ကစဝင်လာ။တိုက်ပွဲဖြစ်လို့ဝင်လာဟိုတက်တက်ကြီးဝင်မီးရှို့တာအထက်စုကိုချိုင်ဆောင်အထက်စုကိုမနက်ခုနှစ်နာရီလောက်ကနေစမီးရှို့တာအင်ဂျီလုံး40ကျော်လောက်အရှုခံရတယ်။နောက်အင်ဂျီလောက်ကနေဖွင့်နေစာသင်ကျောင်းကိုရှို့သွားတယ်။အရင်လက်ရှိအစိုးရစာသင်ကျောင်းကိုတော့ရှို့မသွားဘူး။စက်တစ်ခွဲစက်တစ်ဝင်းကျင်လောက်ကကျတော့အောက်စုကိုထပ်မီးရှို့တာကြ။အထက်စုကတော့အင်ဂျီ40ကျော်နဲ့အောက်စုကတော့အလုံး20ကျော် 30 လောက်လို့ပြောရကြ။ဒီဘက်မှာဒုက္ခသည်တွေအနေနဲ့ကျတော့မိုးကောင်းတော့ဆိုလိုက်ပြောတဲ့ဒီမီးလောင်ထားတဲ့အိမ်တွေကမီးလောင်ထားတဲ့ကြီးရွာတွေကစစ်ကောင်စီကမပြန်သေးဘူးဆိုရင်တောရဲတောင်ထဲမှာဖြစ်တယ်လို့နေကြစားကြတာဟုတ်ဗျ။ဟိုတိုက်ပွဲဖြစ်တဲ့ဆိုရင်လားအနီးနားမှာရှိတဲ့ရွာကပြည်သူတွေပြေးကြသွားကြရင်ဒီကိုယ့်ရဲ့အရေးကြီးတဲ့300ပစ္စည်းတွေပါပါတာလေ။အခုဟာတိုက်ပွဲမှုဖက်နဲ့သူ့အတူလာပြီးမိရှူရဆိုတော့ရွာကနေဒေသခံတွေကလိုအပ်တဲ့300တွေယူပြီးမပြီးနိုင်တော့ပို့ပြီးဒုက္ခရောက်တာပေါ့ဗျာ
။စစ်ကောင်စီဟာပေါင်းမြို့နယ်ကိုမကြာခဏဆုတလို့နေမြေရှင်းလင်းတာတွေလုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာပြီးတိုက်ပွဲတွေဖြစ်ပွားလေရှိပါတယ်။ပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်စစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးစစ်ကူပေးရတဲ့အထိတိုက်ပွဲတွေပြင်းထန်ပါတယ်။ဒါအပြင်ပေါင်းမြို့နယ်တောင်ပိုင်းကိုအစားအစာဆေးဝါးတွေတည်ယူခွင့်ကိုစစ်ကောင်စီကပိတ်ဆို့ထားပြီးအနည်းငယ်ကိုသာတည်ယူခွင့်ပြုတဲ့အတွက်စစ်ဘေးရှောင်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခင်ဗျာ။